ဆွေဒီနိုင်ငံကမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ43သန်းကို UNOPS လို့ခေါ်တဲ့ကုလသမဂ္ဂရဲ့စီမံကိန်းများအကောင့်ထဲပို့ရေးအဖွဲ့ကနေတဆင့်အကူအညီပေးလိုက်ပါတယ်။ဒီငွေကြေးအကူအညီကိုမြန်မာနိုင်ငံအတွင်းကျန်းမာရေးစောင့်ရှောက်မှုလက်လန်းမီလုပ်ငန်းတွေမှာအသုံးပြုမှာဖြစ်သွားပါတယ်။အသုံးပြုသွားမှာဖြစ်ပါတယ်။ဒီအကူအညီတွေကြောင့်မြန်မာနိုင်ငံအမျိုးသားကျန်းမာရေးစနစ်နှင့်တင်ရေးအတွက်အထောက်အကူပြုမှာဖြစ်ပြီးအောက်ခြေလူရန်းစားတွေအတွက်ကျမရေးဆောင်ရှောက်မှုတွေစီလလန်းမိလာစီမှာဖြစ်တယ်လို့ဒီ UNOPS အဖွဲ့ကဆိုပါတယ်မြန်မာနိုင်ငံရဲ့ကျမရေးဆောင်ရှောက်မှုလုပ်ငန်းတွေကမကြာခင်နှစ်များအတွင်းတိုးတက်လာခဲ့ပေမဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကျမရေးဆောင်ရှောက်ပေးမှုကဆင်းရဲသာအောက်ခြေလူရန်းစားအများစုအတွက်ကောင်းကောင်းလလန်းမမိသေးဘူးလို့ဒီကုလသမဂ္ဂအဖွဲ့ကဆိုပါတယ်ဒါအပြင် TB ဆုံနာယောဂါ HIV AIDS ကိုခံအားကြာဆင်းခြင်းယောဂါနဲ့ငှက်ဖျားယောဂါတွေအတွက်လည်းအောက်ခြေလူရန်းစားတွေအနေနဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုအပြည့်အဝမရကြသေးဘူးလို့ဒီ UNOPS အဖွဲ့ကဆိုပါတယ်ဒီကုလသမဂ္ဂစီမံကိန်းအခေါက်ထက်ပေါ်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုအန်ဒရူးကာဗူတ်ကမြန်မာနိုင်ငံကလူများစွာတက်တော့ကျန်းမာရေးဆောင်ရှောက်မှုတွေကိုလက်လန်းမိဖို့အခက်အခဲတွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်ဒီ UNOPS အဖွဲ့အနေနဲ့မြန်မာနိုင်ငံကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေကိုကူညီပေးနိုင်ဖို့စုစုပေါင်းအမေရိကန်ဒေါ်လာသန်း215သန်းလိုအပ်နေရာမှာအခုတော့43သန်းကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျ